တရုတ်နိုင်ငံနဲ့ကောင်းမွန်တဲ့ဂုဏ်သွယ်ရေးတည်ဆောက်နေကြတဲ့ရှစ်တောင်အရှနိုင်ငံတွေဟာတောင်တရုတ်ပင်လယ်ပြင်အတော်များများကိုသူပိုင်အဖြစ်ပြောနေတဲ့ကိစ္စမှာတော့တရုတ်နိုင်ငံကိုသတိနဲ့ရေရှည်ဆက်ဆံနေကြရပါတယ်။ဒါပေမဲ့လည်းအင်ဒိုနီးရှားအပါအဝင်နိုင်ငံအတော်များများကတော့တောင်တရုတ်ပင်လယ်အရေးမှာတရုတ်နိုင်ငံကိုအခိုက်အမာဆန့်ကျင်လာကြပါတယ်။ဂျကာတာမြို့ကနေ VOA သတင်းထောက်အာဒီယန်ဥတ်မာပေးပို့ထားတဲ့သတင်းဆောင်မကိုနန်းလောင်ကတင်ပြပေးထားပါတယ်ရှင်
။အင်ဒိုနီးရှားနိုင်ငံနာတူနာကျွန်းစုပိုင်းရေပြင်နယ်နယ်မြေထဲမှာတူနာဘလော့ခ်တဘာဝတန်ခွေတူဖော်ရေးကနဦးအစီအစဉ်တွေကိုအင်ဒိုနီးရှားအာဏာပိုင်တွေကခွင့်ပြုလိုက်ပါတယ်။ဒီနေရာဟာ2023ခုနှစ်နောက်ပိုင်းကတန်ခွေတူဖော်မှုကြောင့်တရုတ်နိုင်ငံရဲ့ကန့်ကွက်မှုနဲ့ကြုံခဲ့ရတဲ့ area လေးဖြစ်ပါတယ်။အဲ့ဒီတုန်းကတန်ခွေတူဖော်ရေးလုပ်ငန်းတွေကိုအင်ဒိုနီးရှားကရပ်ဆိုင်ခဲ့ပေမဲ့ဒီတစ်ကြိမ်တော့နောက်ဆုံးပဲပုံမရပါဘူး။ပါရာမာဒီယန်တက်ကတော့နီးပြဖြစ်သူ LRF ကအခုလိုပြောပါတယ
်နာထူနာဧရိယာမှာဓာတ်ငွေတူးဖော်တာဟာနာထူနာကိုတူးပိုင်နေဆိုတာအင်ဒိုနီးရှားကရှင်းရှင်းလင်းလင်းပြသလိုက်တဲ့လက္ခဏာပဲဖြစ်ပါတယ်ကျွန်တော်အမြင်ပြောရရင်တော့အချုပ်အခြာအာဏာပိုင်နိုင်ငံတစ်ခုဖြစ်တဲ့အင်ဒိုနီးရှားမှာဒီလိုလုပ်ပိုင်ခွင့်ရှိပါတယ
်အင်ဒိုနီးရှားဘော်နီယိုကျွန်းအနီးကမ်းလွန်ပင်လယ်ပြင်တွေကနာထူနာကျွန်းစုတွေကိုအင်ဒိုနီးရှားကပိုင်ပါတယ်ဒါပေမဲ့လေဒီကျွန်းစုတွေကနေရေမိုင်းနေရအကွာ not နာတူနာပင်လယ်ပြင်ထဲကတူနာဘလော့ခ်တံငွေလုပ်ကွက်ကြောင်းတရုတ်နဲ့အငင်းပွားနေရတာပါ UNCLOS လို့ခေါ်တဲ့ပင်လယ်ရေချောင်းသွာလာမှုဆိုင်ရာကုလသမဂ္ဂရဲ့ပြဋ္ဌာန်းချက်အရဒီရေပြင် area ကိုတူပိုင်အထူးစီးပွားရေးဇုန်ရဲ့အစိတ်အပိုင်းတစ်ခုအဖြစ်အင်ဒိုနီးရှားကယူဆထားပါတယ်ဒါပေမဲ့လေတရုတ်နိုင်ငံကလည်းတောင်တရုတ်ပင်လယ်ပြင်အတွင်းတူပိုင်အဖြစ်ပြောဆိုနေတဲ့နေရာတွေမှာဒီရေပြင် area ကိုပါထည့်သွင်းထားပါတယ်တရုတ်အနေနဲ့ဒီရေပြင်ကိုသူပိုင်အဖြစ်တောင်းဆိုခွင့်မရှိဘူးလို့ The Hague မြို့မှာရှိတဲ့ Permanent Court of Arbitration နိုင်ငံတကာတရားရုံးက2016ခုနှစ်မှာဆုံးဖြတ်ထားတာဖြစ်ပါတယ်။အင်ဒိုနီးရှားပြည်ပရဲရဌာနပြောခွင့်ရတက်ကူဖိုင်ဇာယာကအခုလိုပြောပါတယ
်။အင်ဒိုနီးရှားနိုင်ငံပိုင်ပင်လယ်ရေပြင်နယ်နိမိတ်တဲကဆောင်ရွက်ချက်တွေဟာအပြည်ပြည်ဆိုင်ရာရေချောင်းဥပဒေအပေါ်အခြေခံပါတယ်။နောက်ပြီးတောင်တရုတ်ပင်လယ်ရေပြင်နယ်နိမိတ်ကိစ္စနဲ့ပတ်သက်လို့ဘယ်နိုင်ငံနဲ့မှအင်ဒိုနီးရှားကအငင်းပွားနေတာမရှိပါဘူး
။ဓာတ်ငွေတူဖော်ရေးလုပ်ငန်းတွေပြန်လည်စတင်လိုက်တာဟာအရှိတောင်အာရှကစီးပွားရေးအင်အားအကြီးဆုံးနိုင်ငံနဲ့တရုတ်တို့ကြားတင်းမာမှုတိုးလာတဲ့လက္ခဏာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကအင်ဒိုနီးရှားနဲ့ဗီယက်နမ်နိုင်ငံတို့ကြားအထူးစီးပွားရေးဆောင်နယ်မြေတွေအပြည့်အစုံဆုံးဖြတ်သတ်မှတ်ခဲ့တဲ့အချိန်ကစပြီးတော့တရုတ်နဲ့တင်းမာမှုတွေတိုးလာခဲ့ပါတယ်။အဲ့ဒီဆောင်ရွက်ချက်တွေကြောင့်တူနာဘလော့ခ်နဲ့ဗီယက်နမ်နိုင်ငံအနီးကချင်းဆောတံငွေတူဖို့ရဲ့လုပ်ကွက်တွေစီတရုတ်ကသူ့ရဲ့ကမ်းဆောင်တပ်တွေဆီလုခဲ့တဲ့အထိဖြစ်ခဲ့ပါတယ်။ဒါကြောင့်လဲအင်ဒိုနီးရှားက not နာတူနာပင်လယ်ပြင်နဲ့သူ့ရဲ့စစ်သည်မော်တွေဆီလုခဲ့ရပါတယ်။အင်ဒိုနီးရှားရေတပ်အကြီးအကဲမိုဟာမက်အလီကအခုလိုပြောပါတယ
်။ဒါလည်းမြန်မာတရုတ်ကငါးဖက်နေဖြစ်စေစူဇန်လေးလာရေးလုပ်သည်ဖြစ်စေဒါမှမဟုတ်ရေတရန်စားတော့အမျက်ထုတ်အသုံးချသည်ဖြစ်စေအားလုံးကိုတားမြစ်ထားပါတယ်။အင်ဒိုနီးရှားစူရရဲ့လိုင်စင်ရှိရပါမယ်။ဖြတ်သန်းသွားလိုက်ရုံနဲ့ဆိုရင်တော့ခွင့်ပြုထားပါတယ်
။အင်ဒိုပစိဖိတ်ရေပြင်နယ်နိမိတ်အတော်များများမှလိုပဲတရုတ်ကမ်းဆောက်တပ်လိုက်ပါဆောင်ကြနေတဲ့တရုတ်ငါးဖန်တင်မော်တွေကိုတွေ့မြင်ထားတဲ့မြောက်ပိုင်းနာတူနာပင်လယ်ထဲမှာအင်ဒိုနီးရှားရေတပ်ကလည်းစစ်တမော၅ဇွန်းစီလို့ထားတယ်လို့လီယင်ဒဇင်းနဲ့လည်းရေပြင်နယ်နိမိတ်တွေကိုကင်းလက်ဆောင်ကြနေတာဖြစ်ပါတယ်။ကျမနှောင်းလောပါ။